ရခိုင်ပြည်နယ်ထဲမှာတရားရုံးတွေဖွင့်လှစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကနေစတင်ပြီးတော့လှုပ်ဆောင်နေပြီလို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်လူထုကအပြည့်အဝထောက်ခံတယ်လို့ဆိုပေမဲ့တပ်မတော်နဲ့ AA အဖွဲ့တို့ကြားထိတ်တိုက်တွေ့လာရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုပြီးထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်းရခိုင်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာတွေအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာအေးအေးရဲ့တရားစီရင်မှုတွေစတင်ဖို့အားထုတ်လာတာကိုတွေ့ရပါတယ်။အေးအေးထိန်းချုပ်ရာကျေးလက်ဒေသတွေမှာ ULA အေးအေးအုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းဆောင်ရွက်နေတာတွေရှိသလိုအမှုခင်းတွေဖြစ်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကတဆင့်တိုင်ကြားအမှုဖွင့်ဖို့ရခိုင်လူထုကိုအေးအေးကအသိပေးထားပါတယ်။အေးအေးပြောခွင့်ရခိုင်သူခကတော့တမရော်နဲ့ရခိုင်လက်နက်ကိုင်အေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်အတွင်းတရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့အေးကစတင်လှုပ်ဆောင်နေပြီလို့ပြောပါတယ
်။ရခိုင်ဒေသမှာရှိတဲ့ဒီပြည်သူလူထုတွေအနေနဲ့ဟိုတရားဥပဒေရဲ့အဆုံးဖြတ်ကိုခံယူရမယ့်ဒီအမှုခင်းတွေအတွက်ဟိုဘေးနေရာမှာတိုင်တန်းလို့ရတယ်ဘလို့တိုင်တန်းရတယ်ဆိုတာကိုရှင်းရှင်းလင်းလင်းဟိုတိဖို့အတွက်ဟိုဖြစ်ပါတယ်နောက်ဒီနံပါတ်1တစ်ချက်ကတော့ရခိုင်ဒေသမှာနေထိုင်တဲ့ဒီပြည်သူတွေအားလုံးအတွက်ဥပဒေရဒီတရားမျှတမှုရရှိအောင်ဒီ ULAA တရားရေးဌာနအနေနဲ့ဟိုမှန်မှန်ကန်ကန်ဆောင်ရွက်ပေးသွားဖို့လှုပ်ဆောင်နေပါတယ်ဆိုတာကိုရခိုင်ပြည်သူတွေသိအောင်ဒါကျွန်တော်တို့ထုတ်ပြန်တာဖြစ်ပါတယ
်ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအကုန်ပိုင်းလောက်ကတည်းကတက်မရော်နဲ့ AA တပ်ဖွဲ့အကြားတိုက်ပွဲတွေရပ်တန့်ထားတာဖြစ်သလိုတက်နဲ့အေးအဖွဲ့တို့နယ်မြေခေါင်းဆောင်တွေတီးတန့်တွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါဗါးအဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေးအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းတွေကိုကင်တွယ်နိုင်ဖို့စတင်လှုပ်ဆောင်လာတာပါလက်ရှိမှာတော့ကျေးရွာအုပ်စုတွေကတဆင့်တက်ဆိုင်ရာခရိုင်တရားရုံးတွေကိုပါဖွင့်လှစ်ထားပြီးဖြစ်တယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရခိုင်သူခကပြောပါဗါးဟိ
ုတရားရုံးတွေကိုတော့ဒီတက်ဆိုင်ရာဟိုကျေးရွာအုပ်စုအဆင့်ရဲ့နောက်ဒီတိုက်နယ်အဆင့်ခရိုင်အဆင့်စသဖြင့်ပေါ့လေဒီတပ်မတ်နေရာအသီးသီးမှာဒီသက်ဆိုင်ရာတရားရုံးတွေကိုကျွန်တော်တို့ဖွင့်လှစ်ထားရှိပါတယ်ဗျ
ရခိုင်ပြည်နယ်မှာတက်မရော်နဲ့ရခိုင်လက်နက်ကိုင်အေးတပ်ဖွဲ့အကြားနှစ်နှစ်ကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာအစိုးရရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းတွေမတက်ရောက်တော့တဲ့နယ်မြေတွေများလာတာကြောင့်အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အုပ်ချုပ်ရေးနဲ့တရားစီရင်လုပ်ငန်းတွေကိုမဖြစ်မနေလှုပ်ဆောင်လာရတာဖြစ်တယ်လို့ရခိုင်မျိုးသားပါတီ AMP ပြောခွင့်ရဥဖေတန်ကပြောပါတယ
်မြေပြင်ပဂတိအခြေအနေရပေါ့နော်ကျွန်တော်တို့သူတဖြင့်ဒီ ULAA ကစီအရဖြန့်ကျက်ထားနိုင်တဲ့မြို့နေတွေမှာပေါ့နော်ဒါဥပဒေစိုးမိုးရေးဟာတတိအစိုးရရဲ့ဥပဒေစိုးမိုးရေးဟာတော်တော်ကိုအရာမရောက်ဖြစ်သွားပြီပေါ့ဆိုတော့မြို့ပေါ်မှာတောင်မှသူတို့အနေနဲ့အဲဒါဥပဒေစိုးမိုးအားနေသွားတယ်ပြီးတော့ရိုးတရားမှုခင်းတွေဖြစ်လာရင်အဘဒူအဖြစ်ရှင်းမလဲဆိုတော့ဖြစ်ရှင်းမဲ့လို့မရှိတော့ဘူးရဲတွေကလည်းလာမဖမ်းဘူးเนาะတော်တနာကိုသူတို့ကမထွက်ရင်သူတို့အနေနဲ့ပြဿနာအေရှားနယ်ဆိုတဲ့သဘောမျိုးနဲ့အဲနယ်တွေကိုတော့အများကြီးပေါ့မရောက်နိုင်တော့ဘူးအဲ့ဒီအချိန်မှာတရားဥပဒေစိုးမိုးရေးအတွက်တရားစီရင်ရေးလုံခြုံရေးအရေးကြီးတဲ့အတွက်ကဒီနေ့ ULAA ရဲ့လက်ထက်ကိုအဲ့ဒီလုံခြုံရေးလုံခြုံတာဝန်အနေနဲ့နော်မရှိမဖြစ်မလုံမဖြစ်တဲ့တာဝန်အနေနဲ့ရောက်ရှိသွားတာပေါ့
မြေပြင်အနေထားအရလဲရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့တရားရုံးတွေတော်တော်များများဖွင့်လှစ်ထားတာဖြစ်ပြီးတော့တရားစီရင်ရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းတက်တဲ့အေးအဖွဲ့အကြားထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်လာခဲ့ရင်ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးမှုအားနည်းသွားပြီးဥပဒေမဲ့လုံရက်တွေပိုများလာနိုင်တယ်လို့ဥဖေတန်းကသူ့အမြင်ကိုပြောပါတယ
်။ထိတ်တိုက်တွေ့ရင်တော့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်အနေနဲ့စီမီတောင်းပါပေါ့နော်။ဒါကတော့အရင်လည်းခံစားမှုကြီးပေါ့ထိုက်ထိုက်တွေ့ရင်တော့ဒါတရားရုံးလုံငန်းတွေပြတ်သွားမှာပေါ့နော်ဥပဒေစိုးမိုးရေးအားနည်းသွားမှာပေါ့အဲ့ဒါဆိုရင်ပြည်သူတွေကတော့နင့်နာမှာပေါ့နော်ဒီအစိုးရတရားရုံးတွေကလည်းဘာမှမလုပ်နိုင်တော့ဘူးဟိုနယ်မြေတရားရုံးကလည်းပဲအဲစစ်ပွဲကြောင့်မလုပ်နိုင်ဘူးဆိုရင်တော့ဒါပြိပခါတွေကိုဖြည့်ရှင်းပေးမဲ့အဖွဲ့အစည်းမရှိတော့ဘူးပေါ့အဲ့ဒါဆိုရင်တော့အဲဒီစကုမကုကာလဟာဥပဒေမဲ့အဲနော်လုံရက်တွေတော်တော်များလာနေတာပေါ့ဒါပေမဲ့တခုရှိတာကတော့အော်ဒါ ULAA ရဲ့နေရာမြို့မှာတော့ဒါတရားဥပဒေစိုးမိုးမှုကိုသူတို့အတက်နိုင်ဆုံးထိန်းထားတာဆိုတော့တွေ့ရတာပေါ့နော်ဥပဒေရမဟုတ်ရင်တောင်မှသူတို့အုပ်ချုပ်ရေးလိုင်းကထိန်းထားနိုင်တယ်ဆိုတာမျိုးတော့တွေ့ရပါတယ်
ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းတွေကို ရခိုင်လက်နက်ကိုင် AA အဖွဲ့ကလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးစစ်အုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကို VOA ကစုံစမ်းမေးမြန်းထားပေမဲ့လည်းလက်ရှိအချိန်ထိတော့တစုံတရာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ။